ချက်ခိုင်းပြည်နယ်ကနေနေရဆွန့်ခွာသူတွေကိုပြန်လည်လက်ခံရေးပြန်လည်နေရချထားရေးအတွက်တရုတ်ဘက်ကတက်နိုင်သလောက်ဆက်လက်ကူညီမယ်လို့ဂရိပြုသလိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့မြန်မာနိုင်ငံကလူတွေကိုပြန်လည်လက်ခံမယ်လို့မြန်မာဘက်ကထပ်ပြီးဂရိပြုပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံနှစ်ရကြာခီးစဉ်အပြီးနှစ်နိုင်ငံပူးရဲကြေညာချက်မှာအခုလိုဖော်ပြတာပါရခိုင်ပြည်နယ်တွင်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နေချီထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိဌာနပြန်ရေးအကောင့်အထည်မဖော်နိုင်သေးပါဘူးမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပါဘူးဒါပေမဲ့လည်းဒီလူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့တစိုက်မှတ်မှပြောဆိုနေတာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်တွင်းမှာလည်းဒုက္ခသည်တွေပြန်လည်လက်ခံရဲ့အတွက်မြန်မာဆိုရကပြင်ဆင်နေတာပါတရုတ်နိုင်ငံအနေနဲ့တော့ရခိုင်ပြည်နယ်တွင်းကအတိုက်အဝန်အလုံးအတွက်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးငြိမ်းချမ်းရေးမြင့်တင်ဖို့နောက်လူသားချင်းစာနာထောက်ကူမှုဆိုင်ရာကိစ္စတွေမှာမြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးမယ်လို့နှစ်နိုင်ငံပူးရဲကြေညာချက်မှာဖော်ပြပါတယ်ရခိုင်ရေတရုတ်ရဲ့နားလည်ထောက်ခံအားပေးမှုအတွက်ကျေးဇူးတင်တဲ့အကြောင်းမြန်မာဆိုရကပြောဆိုထားပါတယ်တချိန်တည်းမှာပဲမြန်မာဘက်ကလည်းတရုတ်တနိုင်ငံတဲမူဝါဒကိုအခိုင်အမာထောက်ခံတဲ့အကြောင်းထိုင်ဝမ်တိဘက်ရှင်ကျန်းဒေသတွေအရေးတရုတ်ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးကြောင်းမြန်မာဘက်ကကတိပြုထားပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံတကာတရားရုံးမှာတရားရင်ဆိုင်နေရတယ်လို့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခံနေရတာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်အစိုးရရဲ့ရှင်ကျန်းဒေသမှာပညာပေးမွတ်မှစခန်းတွေလို့ဆိုပြီးအဲ့ဒီစခန်းတွေမှာမွတ်စလင်တွေကိုထိမ့်သိမ့်ထားတဲ့အပေါ်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချခံရတာလည်းဖြစ်ပါတယ်။နှစ်နိုင်ငံပူးရဲကြေညာချက်ထဲမှာတော့မြန်မာသမ္မတဦးဝင်းမြင့်ကိုလည်းတရုတ်နိုင်ငံကိုလာရောက်လဲပတ်ဖို့တရုတ်သမ္မတကရှီကျင်းဖင်ကဖိတ်ခေါ်ထားပါတယ်ရှင်။